ဒီနေ့နားဆင်ကြရမှာကတော့နှွေနှွေငိမ့်အေးရဲ့ချစ်ကပါငယ်လေးတဲ့ကချစ်သူများကဏ္ဍဖြစ်ပါတယ
်ချစ်စွာသောတောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ချစ်ကပါလေးတွေကချစ်သူများအတွက်ကဘာမြေစိမ့်လန်းတာယာပါစေဆိုတဲ့အကြောင်းကိုမိမြပါစေဒါကအပိုင်းနှင့်တော့
ဒီနေ့ကြတဲ့လူကပါဟာမကောင်းမှုကြောင့်မိုင်မှန်ဖောင်ဟန်ဆောင်ပြုံးလေးရဲ့နောက်ွယ်မှာအမောင်ပြားလေးများရှိနေတော့ရည်သားကိုတူးစရဲ့ရဲ့တာကောင်ဘုခါရည်တောက်တော့
သားတို့သမီးတို့ရေမင်္ဂလာပါကွယ်ဒီတစ်ပတ်မှာလဲကဘာမြေစိမ့်လန်းตายရပါစီဆိုတဲ့အကြောင်းလေးကိုဆက်ပြောပြစီမိမိကလေအသက်30အကျော်အရွယ်ကစပြီးအစိမ်းရောင်ကိုနှစ်သက်ခဲ့တယ်အစိမ်းရောင်အင်းကြီးလုံကြီးဘောပင်ကအစဆွဲကြီးကအစစိမ့်နေတာကိုကြိုက်တယ်အစိမ်းရောင်ကစိမ့်လန်းตายရခြင်းအေးမြခြင်းကိုခံစားရတယ်လေတစ်ပင်စိမ့်စိမ့်တွေလယ်ကွင်းစိမ့်စိမ့်တွေကိုတွေ့ရင်ရင်ထဲမှာပျော်သလိုလိုဤချမ်းသွားတယ်လို့လူဖြစ်သွားတယ်။ဒါပေမဲ့ကွယ်စိမ့်လန်းတဲ့ကဘာကြီးမှာအန္တရာယ်တွေဒုက္ခတွေခံစားနေရတာကိုမင်းတို့သိရဲ့လားကွယ်။ကဘာကြီးပူနွေးလာပြီးရာဒီဥရုပြောင်းလဲဖောက်ပြန်မှုဟာတဘာဝဘေးအန္တရာယ်တွေကိုပုံမူဖြစ်ပွားလာစေတာရဲ့အဓိကအချက်ဖြစ်တယ်။ဒါအပြင်အခြားအကြောင်းအရာတွေကိုလည်းသိရအောင်မယ်။ဥပမာဆိုရင်တဘာဝအရင်မြစ်တွေကိုချင့်ညင်ချင်းချင်းတုံးဆွဲခြင်းမပြုဘဲလောဘကြီးပြီးအလွန်ကျွံထုတ်ယူတုံးဆွဲတာတစ်တော်တွေမီလောင်တာမိချို့တာလောင်စာစီတွေအဆမတန်တုံးကြတာဆက်ယုံအလုတ်ယုံအနုမြူဆက်ယုံအပါဝင်စသည်တို့ကစွန့်ပစ်ပစ္စည်းတွေကိုလေဒုမြေဒုရေဒုတွေကိုစွန့်ထုတ်တာတွေလည်းပါဝင်ပေါ့ကွယ်ရှိရခင်ကပုတ်ပါတောင်ကတုံရောင်တုံထုံးခဲ့ဘူးတယ်လို့တိထားခဲ့တယ်ဒါပေမဲ့ခေတ်ကာလပြောင်းလဲလာတော့ပုတ်ပါတောင်ကြီးကဒုံးဖြစ်ခံနေမှာဆရာကြီးဦးအောင်ဆိုသူဟာရောက်ရှိသွားပြီးညီမျိုးစုံနဲ့တစ်ပင်ပန်းပင်တွေဆက်ယုံကခန်းချောက်သွားတဲ့စမ်းရီချောင်းရီတွေပြန်ထွက်လာပြီးယာဒီဥရုကိုပါတောင်းလဲလာစီတယ်စိမ့်လန်းဆိုပြီးလာခဲ့တဲ့အထီပေါ်ကွယ်ဒါပြင်ဆရာကြီးဦးအောင်ဟာနာဂစ်မတိုင်မီကလေးကဒီရီတော်တွေပြန်လဲစိုက်ပျိုးနိုင်ဖို့ကြိုးစားလုပ်ကင်နေတုန်းနာဂစ်မုံတိုင်းမှာတစ်ပင်ဝါပင်တွေပြိုလဲပျက်စီးတာတွေ့ရတော့စိတ်ထဲမှာထိခိုက်ပြီးလူတွေသလွားတွေပါတေကြီးပျက်စီးကြလို့ပိုးပြီးစိတ်မကောင်းဖြစ်ရတယ်တဲ့အဲ့ဒီဆရာကြီးဦးအောင်ဆိုသူကအခုချိန်မှာအသက်82နှစ်လောက်ရှိပြီးတစ်တော်ဝန်ထမ်းဘဝကတစ်တော်ဌာနကတိကညွှန်ကြားမှုအဲ့ဒီနောက်တစ်တော်ဦးစီးဌာနမှာအကြံပေးပုဂ္ဂိုလ်အဖြစ်ဆောင်ရွက်ရင်းတဘာဝတော်နဲ့ရေမောင်တန်းလာတော့တစ်ပင်တစ်တော်စိုက်ခင်းများဆိုတဲ့စာအုပ်ကိုရေးသားခဲ့လို့1998ခုနှစ်မှာစာပေဘိမှန်စာမှုစုတုတ္တသိပ်ပံပထမဆုံးရရှိခဲ့သူဖြစ်တယ်။အဲ့ဒါပြင်ဂျပန်နိုင်ငံကပြုလုပ်ပေးခဲ့တဲ့ Expo 2005မှာကဘာမကြီးကိုချစ်မြတ်နိုးသူတရားမှာတယောက်အဖြစ်ပါဝင်ဂုဏ်ပြုခံရသူဖြစ်တယ်။ပြီးတော့ဂျပန်နိုင်ငံမှမီနာမာတာစုကိုချီးမြှင့်ခြင်းခံခဲ့ရတယ်။အခုခါမှာတော့1996ခုနှစ်မှာတစ်တော်တယန်စာတပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်ရေးနဲ့ထိမ့်သိမ်းရေးအသစ်မှာအထွေထွေတွင်မှုအဖြစ် ်အခုအထိလှုပ်ဆောင်ရရှိတဲ့တည်းလေသားတို့သမီးတို့ရေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကမမေတို့လူသားအလုံးရဲ့တာဝန်တရားပေါ့ကွယ်မဖြစ်မနေလှုပ်ဆောင်ရမှာနော်ပုံမြင်လေးတစ်ပုတ်ပြောပြမယ်နော်တစ်ခါလုံးကရှမ်းပြည်နယ်မြောက်ပိုင်းကရွာလေးတရွာမှာဦးဆိုင်ဆိုတဲ့တောင်သူကြီးတူရှိတယ်တဲ့ဦးဆိုင်ရဲ့ယာကင်းကမြေဩဇာကောင်းတော့တီးနံအထွက်လဲကောင်းတာပေါ့ယာကင်းပပလက်မှာတော့တစ်ပင်လေးတွေကိုစီရီနဲ့ခြံစည်းရိုးလေးကထားတယ်လို့စိုက်ထားတယ်ဒီတစ်ပင်လေးတွေကတိတ်လိမ်မာတာပဲတဲ့ဘာလို့လဲဆိုတော့မနဲ့မိုးလင်းတို့နေမင်းကြီးထွက်လာတဲ့အခါမင်္ဂလာပါနေမင်းကြီးကျမရှင်လန်းပါစေလို့ချွတ်ချွတ်တာတာနှုတ်ဆက်တဲ့တစ်ပင်လေးတွေဟာသူတို့အစာချက်တဲ့အခါနေအောင်ကြီးစွမ်းအင်ကိုသုံးပြုခွင့်ပေးတဲ့နေမင်းကြီးကိုတိတ်ကျေးဇူးတင်နေကြတာတဲ့ကွယ်လေပင်လေးတွေတက်ခတ်လာတဲ့အခါမှာတစ်ပင်လေးတွေဟာသူတို့ရဲ့အရွက်လေးတွေကိုလှုပ်ရမ်းပြီးမင်္ဂလာပါလေပင်လေးကျမရှင်လန်းပါစေလို့နှုတ်ဆက်ပြန်တဲ့တစ်ပင်လေးတွေဟာသူတို့အသက်ရှူဖို့လိုတဲ့ဓာတ်ငွေ့အောက်ဆီဂျင်နဲ့သူတို့အစာချက်ဖို့လိုတဲ့ဓာတ်ငွေ့ကာဗွန်ဒိုင်အောက်ဆိုက်ကိုလေပင်လေးတွေစီကရတော့လေပင်လေးတွေကိုတိတ်ကျေးဇူးတင်နေကြတာပေါ့ကွယ်ဒီလိုပဲတစ်ပင်လေးတွေဟာသူတို့ရက်တီဖို့နေရာပေးတယ်သူတို့တောက်ဖို့ရေပေးတယ်သူတို့ချက်ဖို့အစာအတွက်ကုန်ချမ်းတစားအစသည်တွေကိုပေးတယ်ကဘာမကြီးကိုလည်းမင်္ဂလာပါရှင်လို့နှုတ်ဆက်ရင်းဆုတောင်းမြတ်တာပို့တတ်တတ်ကြတဲ့ဒါနဲ့နေမင်းကြီးလေပင်လေးနဲ့ကဘာမကြီးတို့ကတိတ်လိမ်မာတဲ့တစ်ပင်လေးတွေကိုကျေးဇူးတည်တတ်လိုက်ကြတာလို့ချီးကျူးကြတဲ့ကွယ်ကိုင်းကြည်စံတစ်ပင်လေးတွေတောင်မှကျေးဇူးတင်တတ်ရင်အတိညာဉ်ရှိတဲ့တို့လူသားတွေကလည်းကျေးဇူးတင်ရမှာပေါ့ကွယ်တောရမှာပဲဖြစ်ဖြစ်မြို့ပြတွေမှာပဲဖြစ်ဖြစ်တစ်ပင်ကြီးအောက်မှာအရိတ်ခူနာရတာလေဘလောက်ကျေးဇူးတင်စရာကောင်းကြလဲကွယ်လူကြီးလူငယ်မရွေးအပင်အောက်မှာအနားယူပန်းချေကြရတာကိုနှစ်သက်ကြရတယ်မဟုတ်လားသားတို့သမီးတို့ရေပန်းလေးတွေဖူးပွင့်နေတာတွေ့ရင်လည်းစိတ်ကြည်နူးတယ်မဟုတ်လားတခါတလေမမေဆိုရင်ပန်းစည်းရံကိုရောက်ရင်ငေးမောကြည့်ရှုပြီးရင်ထဲမှာကိုအေးမြမှုကြိုင်တယ်လို့ခံစားရတယ်။တကယ်တော့တီးပင်စားပင်ပန်းပင်တစ်ပင်တွေကြီးထွားရှင်တန်ရတာမြေစည်းလွာတွေရဲ့ကျေးဇူးပါပဲကွယ်။တခါမြေစည်းလွာလေးတွေဆိုတာလေတစ်ပင်ကကြွေကြလာတဲ့တည့်ရလေးတွေဆွေးမြေးပြီးတည့်ရစီမြေဩဇာမြေစည်းလွာလေးတွေဖြစ်လာကြရတာမဟုတ်လား။မြေစည်းလွာလေးတွေကိုရေတန်းလေးတန်းကြောင့်မဆုံးရှုံးကြရအောင်လေတစ်ပင်လေးတွေကပဲအကာအကွယ်ပေးထားကြတယ်။တစ်ပင်နဲ့မြေစီလွာတို့ဟာပြန်လာအကျိုးပြုနေကြတာသိရလားကွယ်ဒါကြောင့်တစ်ပင်လေးတွေကိုစိုက်ကြပါကွယ်မြေစီလွာထိမ့်သိရေးမှာပါဝင်ဆောင်ရွက်ကြပါလို့မိမိတိုက်တွန်းချင်ပါတယ်အပင်လေးတစ်ပင်လောက်စိုက်ကြည့်ဘူးဒလားမိမိရဲ့မြေတားစာလေးကိုနားထောင်ပြီးကဘာမြေစိမ့်လန်းတာယာစီဖို့တစ်ပင်တစ်ပင်လောက်စိုက်ကြည့်ပါလားကွယ်ငါနဲ့မဆိုင်ပါဘူးလို့မတွေးလိုက်ပါနဲ့မင်းတို့လူငယ်တွေဟာကဘာကြီးရဲ့အနာဂတ်ကျယ်ပွင့်နေပါ။ပတ်ဝန်းကျင်ထိမ့်သိရေးအတွက်ကြိုးစားလှုပ်ဆောင်ခဲ့ကြတဲ့ရှေ့ဆောင်ပုဂ္ဂိုလ်ကြီးတွေအကြောင်းကိုလည်းပြောပြခြင်းနဲ့1980ခုနှစ်ကစပြီးကဘာမြေနေလို့တတ်မှတ်ခဲ့တာဖြစ်ပေမဲ့ကဘာတဘာဝပတ်ဝန်းကျင်ထိမ့်သိရေးအခြေခံသဘောထားတွေကတော့ရှေ့တော်တော်ကြာကလေးကရှိနေခဲ့တယ်။ပထမဆုံးတူကတော့1803ခုနှစ်မှာ1882ခုနှစ်မှာရာဖယ်ဝါဒူအီမာဆင်ဆိုသူပဲဖြစ်တယ်။သူဟာအမေရိကန်အစိုးရကဗျာဆရာဖြစ်ပါတယ်။သူခေပညာရှင်ဗကေးတို့ရဲ့ထိတ်ကောင်ပုဂ္ဂိုလ်လို့ပြောစမှတ်ပြုရသူဖြစ်ပါတယ်။သူရဲ့စာပေတွေထဲမှာကဘာကြီးရဲ့တဘာဝအနေထားတွေကိုမပျက်စီးအောင်ထိန်းသိမ်းမှုအများကြီးဆုံးမခဲ့တယ်။ဒုတိယတစ်ယောက်ကတော့ Henry David Thoreau ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပြီးအမေရိကန်စာရေးဆရာတဘာဝချစ်မြတ်နိုးသူတသနာပညာရှင်တို့နာမဝိသေသနပြုရသူဖြစ်ပါတယ်။သူဟာပညာပါရမီထူးကဲ့သို့သူ့စာပေတွေထဲမှာတဘာဝတရားကြီးကိုကိုးကွယ်စိတ်ကပ်ဖို့ဆော့ဩခဲ့တယ်။သူ့ရဲ့စာအုပ် Walden or Life in the Woods ဟာတဘာဝကိုချစ်မြတ်နိုးဖို့နှိုးဆော်ရာမှာအထူးအောင်မြင်ခဲ့တယ်။မန်ဆာချူးဆက်ပြည်နယ်ကသူ့စာတိမြို့ကွန်ကော့အနီးက Walden ရေအိမ်ဘေးမှာတစ်သားအိမ်လေးစားအောင်ပြီးနှစ်နှစ်တာကာလနေထိုင်ကြတဲ့အတွေ့အကြုံတွေကိုရေးသားထားတာပါရိုးစင်းစွာနေထိုင်ခြင်းနဲ့တဘာဝတရားနဲ့အနည်းဆုံးနေထိုင်ခြင်းရဲ့အရာသာကိုအမှုန်းတင်ထားတယ်။နောက်၅ရောက်ရှိသေးတယ်။နောက်မှပြောပြတော့မယ်နော်။မင်းတို့လေးတွေလည်းကဘာမကြီးရဲ့တံပိုးတစ်ပင်တွေရဲ့တံမိုးကိုတည်နာလေလာကြလိမ့်မယ်။မမေယုံကြည်ပါရဲ့ကွယ်။ကဘာမကြီးစိမ့်လန်းဖို့လက်တွေ့လှုပ်ဆောင်ဖို့မမေတို့တွေလက်တွဲဆောင်ရွက်ကြရအောင်နော်မင်းတို့ရဲ့ချစ်မိမိ
ကိုတတ်